Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ16ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19.25ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်တော်တာရှင်များကျမကြပါရလားဒီကနေ့အစီအစဉ်မူကတော့ကျမအနန်းလောက်ပါ
ကျွန်တော်တန်းညူပါအဲစစ်သွေးကြောက်ဖွဲ့ဟာသူတို့ဖမ်းထားတဲ့အမေရိကန်အကူအညီပေးရေးဝန်ထမ်းတအုပ်ကိုခေါင်းဖြတ်တတ်လိုက်ပြီဆိုပြီးတော့တနင်္ဂနွေနေ့အင်တာနက်ပေါ်တင်တဲ့သူတို့ရဲ့ဗီဒီယိုဖိုင်တစ်ခုမှပြောပါတယ်နောက်နိုင်ငံတကာမှာပြည်တွင်းထုတ်ကုန်လုံမှုကိုနှစ်တည်းအစီအစဉ်တက်ကိုကမ္ဘာစီးပွားထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေအခုဒီ G20 ဆွေးနွေးပွဲမှာထုတ်ပြန်ကြေညာပါတယ်အမေရိကန်ပြည်သူ့မှာတော့လူဝင်မှုကြီးကြပ်ဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေအတွက်လွှတ်တော်ခွင့်ပြုချက်တောင်းဆရာမလို့တဲ့သူရဲ့အုတ်ချုပ်ရေးအာဏာကိုအသုံးပြုဆောင်ရွက်နိုင်ဖို့ပြင်ဆင်နေပြီလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုသွားပါတယ်။စရည်ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့တူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့အမျိုးသားပညာရေးဥပဒေကိုရန်ကုန်မှာကျောင်းသားတွေကန့်ကွက်တပိမောင်းနေတဲ့တတိယမြောက်နေ့မှာတော့
အဲ့ကောင်တက်ဖို့ရအောင်ဒီဘက်တက်လို့ရအောင်ပြန်ရိုက်တက်လို့အားရှိတဲ့တက်ဖို့သုံးလင်းအားစုလောက်ကစာချုပ်တွေပါတယ်။နောက်အစညကအခြားတွေလည်းပါတယ်။
ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကတာဝန်ရှိသူဖြစ်တဲ့အမဖြစ်ဖြစ်အောင်ရဲ့ပြောဆိုချက်ကိုသတင်းတွေအပြီးမှအသေးစိတ်ကြားကြမှာပါ။ဒါအပြင်ရန်ကုန်မြို့မှာဗြိတိရှ်ကိုလိုနီလက်ထက်ကတက်ဂရိုအက်ဥပဒေကိုစတင်တော်လှန်ခဲ့တဲ့64နှစ်မြောက်အမျိုးသားနေကိုဒီကနေ့အကျင်းပတဲ့အကြောင်းမေးမြန်းတင်ပြချက်တွေနဲ့အတူနိုင်ငံတကာသတင်းဆောင်မတစ်ပုဒ်မှာတော့ဆီးရီးယားနိုင်ငံကချိုဒေတာမှာအစ္စလာမစ်အစွန်းရောက်သူရဲ့အုပ်ချုပ်မှုအောက်ရောက်နေတဲ့လူတွေရဲ့ဒုက္ခတွေကြောက်ရွံ့မှုတွေကိုစူးစီးတင်ပြထားတဲ့ကုလသမဂ္ဂရဲ့အစီအရင်ခန်းစာအကြောင်းကိုကြားမှာပါရှင်။ဒီလိုသတင်းဆောင်မရင်မတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုသညုံနဲ့အမမျိုးမမိုးဖြူတို့ကကြေညာပေးပါမယ်ရှင
် IS သွေးကြောအဖွဲ့ဟာသူတို့ဖမ်းဆီးထားတဲ့အမေရိကန်အကူအညီပေးရေးဝန်ထမ်းအဗ်ဒူရာမန်ကစ်ဆက်ကိုခေါင်းဖြတ်တတ်လိုက်ပြီးဆိုပြီးတော့တနင်္ဂနွေနေ့ကအင်တာနက်ပေါ်တင်တဲ့သူရဲ့ဗီဒီယိုဖိုင်တစ်ခုမှကြေညာပြောပါတယ်သူတို့ထုတ်ပြန်တဲ့ဒီဗီဒီယိုဖိုင်ဟာအမှန်ဟုတ်မဟုတ်ဖြစ်နိုင်သမျှအများဆုံးသိနိုင်မှုအတွက်အမေရိကန်ထောက်လိုင်းရေးအဝင်ဝိုင်းကတော့စုံစမ်းဆောင်ရွက်နေတယ်လို့မြူသားလုံချွေးကောင်စီရဲ့ပြောခွင့်ရအမျိုးသမီး Benedict Meehan ကပြောပါတယ်အသက်26နှစ်အရွယ်ရှိပြီဖြစ်တဲ့ Abdul Rahman Kasik ဟာ American စစ်သားဟောင်းတူဖြစ်ပြီးတော့ Syria နိုင်ငံအတွင်းမှာလူသားချင်းစာနာကူညီမှုလုပ်ငန်းတွေလုပ်ကင်ဆောင်ရွက်နေစဉ်လွန်ခဲ့တဲ့13လလောက်ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်သူဟာဖမ်းဆီးခံရစဉ်မှာ Islam ဘာသာဘက်ကိုကူးပြောင်းသွားခဲ့ပြီးတော့သူ့ရဲ့မူလအမည်ရှေ့မီ Peter ကိုလည်းပြောင်းယူခဲ့တယ်လို့သူ့ရဲ့မိသားစုဝင်တွေကပြောပါတယ်ပီကင်ဖြစ်သူပေါ်လာကစ်ဆက်ကဒီ MEC ရုပ်တံဌာနကိုပြောခဲ့ရမှာတော့သူ့နဲ့သူ့ရဲ့ခင်မွန်ဖြစ်သူတို့ဟာပြီးခဲ့တဲ့ရက်သတင်းပတ်အနေငယ်တုန်းကသူ့ရဲ့သားစီကနေပြီးတော့အတန်ဖိုင်တစ်ခုလက်ခံရခဲ့တယ်လို့ပြောပါရတယ်။အဲ့ဒီမှာတော့သူ့ရဲ့နောက်ဆုံးအချိန်ရောက်နေပြီဆိုပြီးတော့စိုးရင်ထိလိုက်မှုဖြစ်နေတဲ့အကြောင်းပြောထားတယ်လို့သိရပါရတယ်။ IS သွေးကြော်ရဲ့ဗီဒီယိုဖိုင်တွေအရအရင်ကောင်းဖြတ်တတ်ခံသူ၃ခုကတော့အမေရိကန်သတင်းတောက် Jane Forsley နဲ့ Steven Soloff နဲ့ Britain ကူညီပေးလို့သား David Haynes ဆိုဖြစ်ကြပါရခင်ဗျာ။
ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းပြည်ပခန့်ကိုအဆုံးသတ်ရေးမှာနိုင်ငံတကာသဘောတူညီချက်တွေနဲ့ဥပဒေတွေကိုဆက်ပြီးချိုးဖောက်နေမယ်ဆိုရင်ရုရှားနိုင်ငံဟာနိုင်ငံတကာအတိုင်းအဝန်တွေကခွဲထွက်ပြီးအထူးကြံနိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ဩစတြေးလျနိုင်ငံ Brisbane မှာကျင်းပတဲ့ဆက်မှုထိပ်သီးနိုင်ငံ20အစည်းအဝေးအဆုံးသတ်မိန့်ခွန်းမှာအမေရိကန်သမ္မတကသူ့ဆိုလိုအပ်သလိုထပ်ပြီးဖိအားပေးနိုင်တဲ့လုပ်ငန်းစဉ်တွေကိုအဖွဲ့အစည်းနဲ့စောင့်ကြည့်ပြင်ဆင်ထားတယ်လို့ပြောဆိုသွားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အနားယူဖို့လိုတယ်ဆိုတဲ့အကြောင်းပြချက်နဲ့ဒီကနေ့တနင်္ဂနွေနေ့မှာမူလအစီအစဉ်တက်ဆော့ပြီးတော့ဩစတြေးလျနိုင်ငံကနေထွက်ခွာသွားခဲ့ပါတယ်။ကနေဒါဝန်ကြီးချုပ်စတက်ဖန်ဟာဘာကရုရှားနိုင်ငံယူကရိန်းပိုင်နက်ကနေထွက်သွားဖို့ရုရှားတပ်ဖွဲ့တွေယူကရိန်းပိုင်နက်ထဲကထွက်သွားဖို့ရုရှားခေါင်းဆောင်တွေကိုဒေဒိုပြောဆိုခဲ့တဲ့အစည်းအဝေးအပအဝင်တခြားနိုင်ငံခေါင်းဆောင်တော်တော်များများနဲ့တွေ့ဆုံခဲ့တဲ့သမ္မတပူတင်ရဲ့အစည်းအဝေးတွေဟာအတော့ကိုတင်မာမှုတွေရှိခဲ့ပါလေ။ဒီတော့တွင်မှာပဲရုရှားထောက်ခံတဲ့ယူကရိန်းရှေ့ကျန်းကအဖွဲ့အစည်းတွေတချို့ကိုပိတ်ထားဖို့သမ္မတပက်ထရိုပိုရိုရှန်ကိုကအမိန့်ထုတ်ပြန်ခဲ့ပါလေ
။နိုင်ငံတကာမှာပြည်တွင်းကုန်ထုတ်လုပ်မှုကိုမြင့်တင်ရေးအစီအစဉ်တက်ကိုကမ္ဘာစီးပွားထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေအခုဒီ G20 ဆွေးနွေးပွဲမှာထုတ်ပြန်လိုက်ပါလေ။တေယူပို့ဆောင်ရင်မှာယင်းနှိမ့်နှံမှုတွေနောက်လွတ်လပ်စွာကုန်သွယ်မှုတွေကိုတိုးမြင့်ခြင်းအဖြစ်ပြည်တွင်းထုတ်ကုန်ပမာဏကိုတိုးမြင့်ဖို့ရည်ရွယ်ထားကြတာဖြစ်ပါတယ်။အဲ့ထုတ်ပြန်ချက်ထဲမှာပဲဒီရာသီဥတုပြောင်းလဲမှုကိုပူးပေါင်းဖြေရှင်းဆောင်ရွက်သွားကြဖို့နဲ့အနောက်အာဖရိကတိုက်မှာပြန်ပွားဖြစ်ပေါ်နေတဲ့ Ebola virus ထိန်းချုပ်ရေးအတွက်နိုင်ငံတကာကြိုးပမ်းချက်တွေကိုထောက်ခံမယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ဩစတြေးလျနိုင်ငံ Brisbane မြို့မှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲအပိတ်မှာတော့ဩစတြေးလျဝန်ကြီးချုပ် Tony Abbott ကမိကုံပြောပါတယ်။ စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဒီခေါင်းဆောင်တွေရဲ့ဂရုကဝတ်တွေကိုလက်တွေ့ဖြစ်ပေါ်လာရေးအတွက်နိုင်ငံတွေအကြားမှာအပြန်အလှန်စောင့်ကြည့်သွားမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုပါတယ
်။ဩဂတ်စ်လကစပြီးတော့ဖြစ်ပွားခဲ့ပြီးလူပေါင်း50လောက်အသက်ဆုံးရှုံးခဲ့ရတဲ့အီဘိုလာကူးစက်ရောဂါဖြစ်ပွားမှုကနေအဆုံးသတ်သွားပြီလို့ကွန်ဂိုဒီမိုကရက်တစ်ရီပပ်ဘလစ်နိုင်ငံကကြေညာလိုက်ပါတယ်။အီဘိုလာရောဂါအဆုံးသတ်သွားပြီဆိုပေမဲ့ကွန်ဂိုနိုင်ငံအနေနဲ့လုံးဝအနေရကင်းသွားတာမဟုတ်ဘူးလို့စနေနေ့ကကွန်ဂိုကျန်းမာရေးဝန်ကြီးကသတိပေးပြောဆိုပါတယ်။ဒီတော့အတွင်းအာဖရိကမှာအီဘိုလာရောဂါကူးစက်ခံရတဲ့အမေရိကန်ဆရာဝန်တယောက်နီဘရာစကာပြည်နယ်အိုမာဟာမှာရှိတဲ့အီဘိုလာအထူးကျန်းမာကူးသဆောင်ကိုရောက်လာခဲ့ပါတယ်။ဒေါက်တာမာတင်ဆယ်လီယာဟာသူ့ရဲ့ဇာတိဖြစ်တဲ့ဆီရီယာလီယွန်နိုင်ငံကဖရီတောင်းဆေးရုံမှာတာဝန်ထမ်းဆောင်နေစဉ်မှာရောဂါကူးစက်ခံရပြီးနေမကောင်းဖြစ်ခဲ့ပါတယ်။အီဘိုလာရောဂါကြောင့်သေဆုံးသူဥယေဟာကမ္ဘာတလွှားတိုးပွားလာပြီလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်ပါတယ
်။ UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ဆက်နေပါတယ် American ပြည်တော်စုဝါမှလူမှုကြီးကြပ်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေအတွက်လွှတ်တော်ရဲ့ခွင့်ပြုချက်တောင်းစီရမလိုဘဲနဲ့သူ့ရဲ့အုပ်ချုပ်ရေးအာဏာကိုအသုံးပြုဆောင်နိုင်ဖို့ပြင်ဆင်နေတယ်လို့ American သမ္မတ Barack Obama ကပြောလိုက်ပါတယ်နောက်တစ်ကြိမ်အစိုးရလုပ်ငန်းရပ်ဆိုင်သွားတဲ့အခြေအနေမျိုးလွတ်တော်အမှတ်ချုပ်ကချင်းကြောက်လာခြင်းအဖြစ်လူဝင်မှုကြီးကြပ်ဆိုင်ရာပြည်ပြင်ပြောင်းလဲရေးတွေမဖြစ်လာအောင်စွန့်တာမျိုးသူလက်ခံမှာမဟုတ်ဘူးလို့တမရဥပမာကအစိုးရမှလုပ်နေတဲ့ဒီ G20 အစည်းအဝေးပြီးမှပြောဆိုသွားတာပါလူဝင်မှုကြီးကြပ်ဆိုင်ရာပြည်ပြင်ပြောင်းလဲမှုဥပဒေဂျန်ကိုလွတ်တော်မဲမခွဲဘူးဆိုရင်တော့ဒီနှစ်အကုန်ပိုင်းမှာသူ့အနေနဲ့အုပ်ချုပ်ရေးအာဏာအမိန့်ချုပ်ကိုထုတ်ပြန်သွားဖို့ရှိတယ်လို့ပြောပါတယ်လွတ်တော်ကိုတင်ထားတဲ့ဥပဒေဂျန်ထဲမှာတော့အမေရိကန်ပြည်အောင်စုအတွင်းမှာတန်းနဲ့ချီတရားမဝင်ရှိသူတွေကိုနေရပြန်ဖို့ရေးအကာအကွယ်ပေးနိုင်အောင်ဆိုပြုထားပါတယ်။တမရအမိတ်နဲ့ဒီလိုမျိုးဆောင်ရွက်နိုင်ဖို့အတွက်အိုဘားမားအစိုးရအနေနဲ့နောက်ဆုံးအဆင့်ပြင်ဆင်ဆောင်ရွက်မှုတွေလုပ်နေပြီလို့ပြည်တွင်းလုံခြုံရေးဝန်ကြီးဌာနဝန်ကြီးဖြစ်တဲ့ဂျွန်ဆန်ကစနေနေ့ကပြောခဲ့ပါတယ်။လက်ရှိလူမှုကြီးကြပ်ရေးစနစ်ဟာဟာခွက်တွေနဲ့လုံးဝချိနဲ့ပျက်စီးနေတယ်လို့လည်းသူကဝေဖန်သွားပါတယ်။တမရရဲ့အမိတ်နဲ့ဆောင်ရွက်မယ့်အထက်မှာတော့နေဆက်လုံခြုံရေးတိုးမြှင့်ဖို့ဆိုတာလည်းပါဝင်တဲ့အကြောင်းပြည်တွင်းလုံခြုံရေးဝန်ကြီးကပြောပါတယ်။လူမှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုကိုထောက်ခံတဲ့ Republican အမတ်တူဖြစ်သူ John McCain ကတော့ရှေ့ဆက်နိုင်မှုအတွက် Mr. Obama အနေနဲ့အခုလွှတ်တော်အသစ်ကိုအချိန်နည်းနဲ့ပြေးဖို့တိုက်တွန်းပါတယ်။သမရမိတ်နဲ့လုတ်ကန်ဆောင်ရွက်မှုဟာအင်ဗီရိုနဲ့လွှတ်တော်ကြားဆက်ဆံရေးကိုထိခိုက်စေနိုင်တယ်ဆိုပြီးတော့လည်းသတိပေးပြောဆိုထားပါရခင်ဗျာ
။ American နိုင်ငံရဲ့စစ်အင်အားတိုးချဲ့ဖို့အတွက်ကြိုးပမ်းမှုအသစ်တစ်ခုကိုအလေးထားလှုပ်ဆောင်နေတယ်လို့ကာကွယ်ရေးဝန်ကြီး Chuck Hagel ကပြောဆိုလိုက်ပါတယ်။နောက်ဆုံးပေါ်ဆက်ရုပ်ဆိုင်ရာနည်းပညာတွေကိုအသုံးပြုပြီးတော့ညပြားလှတွေကိန်းကနန်းနေနဲ့အသုံးပဲ့မြင်ကွန်ပျူတာပရင်တာအသုံးပြုပြီးတော့ထုတ်လုပ်ရေးအထိဆောင်ရွက်နိုင်ဖို့ကာကွယ်ရေးဆိုင်ရာကနဦးတီထွင်ဆောင်ရွက်မှုတွေကတွန်းအားပေးနေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။ Reagan အမျိုးသားကာကွယ်ရေးဖိုရမ်အစည်းအဝေးမှာအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့နည်းပညာဆိုင်ရာတိုးတက်တီထွင်မှုတွေအားနည်းလာတဲ့အပေါ်သတိပေးရင်းကာကွယ်ရေးဝန်ကြီးဟေဂါကအခုလိုပြောဆိုသွားတာဖြစ်ပါတယ်။ဒီထွင်ဖန်မှုတွေနဲ့အပြောင်းလဲကိုဆောင်ရွက်ဖို့အတွက်ကွန်ဂရက်စ်လွှတ်တော်ရဲ့ဗန္ဒာရေးဆိုင်ရာစီမံခန့်ခွဲမှုတွေကအရေးပါတယ်လို့ကာကွယ်ရေးဝန်ကြီး Chuck Hagel ကပြောဆိုသွားခဲ့ပါတယ
်။အာဖဂန်နစ္စတန်ကဒီအသေးခံဘုံးခွဲတိုက်ခိုက်မှုအတွင်းမှာအာဖဂန်ပါလီမန်အမျိုးသမီးအမတ်တူအသက်ရှင်လွတ်မြောက်သွားခဲ့ပါတယ်။အဲဒီတိုက်ခိုက်မှုအတွင်းမှာတော့ဘေးမှာရှိတဲ့လူ3ဦးထက်မနည်းသေဆုံးခဲ့ပြီးတော့လွှတ်တော်အမတ်ချို့ပါဝင်ဒီလူ10ဦးကျော်လောက်ဒဏ်ရာရသွားပါတယ်။လွှတ်တော်အမတ်တူဖြစ်တဲ့ဆူခရီယာဘော့Barack Zaihadi ကဘူးမှာကားနဲ့တွာလာနေစမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြုံခဲ့ရတာဖြစ်တယ်လို့အာဖဂန်ရဲကပြောပါတယ်။တိုက်ခိုက်မှုကြောင့်မလို့ Barack Zaihadi အနေငယ်တန်းရရတာလလွဲပြီးတော့အခြေအနေကောင်းမွန်ပါတယ်လို့လည်းပြောပါတယ်။ Barack Zaihadi ဆိုလို့ရှိရင်သမရအရှရစ်ဂန်ဒီကိုလိုလားထောက်ခံတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတူတူလည်းဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းနယ်စပ်နားမှာနောက်ထပ်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်သွေးကြွ34ယောက်ထက်မနည်းနဲ့စစ်သား3ယောက်သေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောဆိုပါတယ်။တနင်္ဂနွေနေ့မနေ့ပိုင်းကအာဖဂန်နစ္စတန်နေဆက်နားကတစိတ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရတဲ့ပါကစ္စတန်ရဲ့မြောက်ဖက်ဝါဇရစ်စတန်ရဲ့ဒါတာခတ်ဒေသမှာတိုက်လေယာဉ်တွေကဘုံကျဲတိုက်ခတ်ခဲ့ပါတယ်။ပါကစ္စတန်သတင်းမီဒီယာအစိုးရစစ်သွေးကြွတွေရဲ့အရေးပါတဲ့တပ်မှုတွေနဲ့နိုင်ငံသားတချို့အပါအဝင်29ယောက်ထက်မနည်းသေဆုံးခဲ့တယ်လို့သိရပါတယ်။တောက်ကြနေကတော့အာဖဂန်နေဆက်ဒေသနာမှာဖြစ်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ30လောက်သေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကသတင်းထုတ်ပြန်ပါတယ်
ဂျပန်နိုင်ငံတောင်ဘက်ဆုံးမှာရှိတဲ့အိုကီနာဝါအုပ်ချုပ်ရေးမှူးရွေးကောက်ပွဲကိုကျင်းပနေပြီးတော့ဒီမေရလဟာဆိုရင်အဲ့မှာရှိတဲ့ American Leaders ခန်းအရွှေ့ပြောင်းလုပ်ရေးအစီအစဉ်ပေါ်မှာတက်ရောက်မှုဖြစ်လာနိုင်ပါတယ်။လက်ရှိအုပ်ချုပ်ရေးမှူးဖြစ်တဲ့ Hirokazu Nakayama ဟာဆိုလို့ရှိရင်ဂီနိုဝါမှာရှိတဲ့ American Leaders ခန်းကိုနာဂိုမြို့ဘက်ကိုရွှေ့ပြောင်းပေးနိုင်ဖို့ခွင့်ပြုခဲ့သူဖြစ်ပါတယ်။ဒါကြောင့်မို့အခုရွေးကောက်ပွဲဟာဆိုလို့ရှိရင်ဒီလေစိတ်အပြောင်းရွှေ့နဲ့ပတ်သက်ပြီးတော့အိုကီနာဝါပြည်သူတွေဘလို့သဘောထားရှိတယ်ဆိုတာကိုပြဖို့ပထမဆုံးအခွင့်အလမ်းလည်းဖြစ်ပါတယ်။အုပ်ချုပ်ရေးမှူးနာကီယာမာဟာသူ့ရဲ့ပြိုင်ဘက်အုပ်ချုပ်ရေးမှူးနာကီယာမာရဲ့ပြိုင်ဘက်နှစ်ဦးကတော့ဒီရွှေ့ပြောင်းမှုအစီအစဉ်ကိုဖြတ်သိမ်းရေးလိုလားသူဖြစ်ပြီးတော့နောက်တစ်ဦးကတော့ဒီရွှေ့ပြောင်းမှုအစီအစဉ်လူလူဆန္ဒခံယူဖို့လိုလားပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲရလဒ်ဘလူးဘက်ထွက်ထွက် American Leaders ခန်းရွှေ့မှုအစီအစဉ်ကိုတော့ဆက်လုပ်တော့မှာဖြစ်တယ်ဆိုပြီးတော့ဂျပန်အစိုးရကတော့ပြောဆိုထားပါတယ်ခင်ဗျာ။
တင်းငွေတွေနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့မမိုးဖြူတို့ကကြေညာပေးခဲ့ကြတာပါရှင်။အခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေမှာတော့အရင်ဆုံးမြန်မာနိုင်ငံကကြောင်းသားတပိတ်သတင်းနဲ့စပါမယ်။ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီက UCB အမျိုးသားပညာရေးဥပဒေကိုကြောင်းသားတွေဆန့်ကျင်ကန့်ကွက်တပိတ်မောက်နေကြတာ၃ရက်မြောက်နေ့ရောက်လာပါပြီ။ဒီအချိန်မှာပဲအစိုးရပညာရေးဦးစီးဌာနကအညွှန်းမှုအပါအဝင်တာဝန်ရှိသူတွေတက္ကသိုလ်အသီးသီးကပါမောက္ခတွေပါချုပ်တွေကတပိတ်မောက်ကျောင်းသားတွေနဲ့တွေ့ဆုံပြီးကျောင်းဝင်ဆောင်ရွက်ပေးဖို့ညှိနှိုင်းကမ်းလှမ်းလာပါတယ်။ဒါပေမဲ့လည်းအဲ့ဒီညှိနှိုင်းချက်ကိုကျောင်းသားတွေကပယ်ချလိုက်ကြပါတယ်။အကြောင်းစုံကိုထိုင်းအခြေစိုက် VOA သတင်း6မှ AA မှကသတင်းပေးပို့ထားပါတယ်ရှင်။
ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကနေ UCB လှုပ်ဆောင်နေတဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှောက်နေတဲ့တတိယမြောက်နေ့မှာတော့အစိမ့်မြင့်ပညာရေးဦးစီးဌာနကတာဝန်ရှိသူတွေကကျောင်းသားတွေကိုရွှေဒဂုံကျေးတွန်းဖျားကြီးရှိမှလာရောက်ညှိနှိုင်းမှုလုပ်ခဲ့တာပါ။ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကတာဝန်ရှိသူဖြစ်တဲ့မတ်ဖြူဖြူအောင်ကအခုလိုပြောပြပါဗျ။
အာဆာညာကဥတော်သေးပေါ့နော်ဥတော်သေးပါဝင်တော့တခြားဒီတက်ကူရန်ကုန်တက်ကူရန်ကုန်စီပွားရေးတက်ကူရန်ကုန်ပြည်ထောင်စုတို့အစားရှိတဲ့တက်ကူတို့3-5ခုလောက်ကပါချုပ်တွေပါတယ်နော်အာဆာညာကအခြားတွေလည်းပါတယ်ရဲ့အဓိကတို့ main point ကတော့တို့အနေနဲ့ဒီဒီပညာရေးဥပဒေကိုနီးဥပဒေအစ်စ်မှာကျမတို့လိုချင်တဲ့အချက်တွေကိုမပါနိုင်အောင်တို့အနေနဲ့ကြိုးစားပေးမယ်ဆိုတာမျိုးပေါ့နော်ကျမတို့ညှိနှိုင်းမယ်ပေါ့အဓိကတော့ကျမတို့ဒီဥပဒေမှာဘယ်လိုမျိုးထည့်သွင်းနိုင်မလဲဆိုတာကိုညှိနှိုင်းမယ်ဘယ်လိုအချက်တွေကိုဘယ်လိုထည့်သွင်းနိုင်မလဲဆိုတာကိုညှိနှိုင်းမယ်အဲ့ဒါမျိုးတို့ကသာပြောတယ်အဓိကတို့နဲ့ကျမတို့နဲ့အဆင်မပြေဖြစ်တာကကျမတို့လိုချင်တာကနီးဥပဒေမှာညှိနှိုင်းမှာမဟုတ်ဘူးကျမတို့ကဒီမျိုးသားပညာရေးဥပဒေမှာဟိုမျိုးသားပညာရေးဥပဒေမှာပြင်ဆင်ဖို့အဓိကအဲ့ဒါပါပဲဆိုတော့တို့နဲ့ကျမတို့ဆန်းမှာဟိုဆက်ပြီးတော့ညှိလို့မရတော့ဘူးနော်ကျားကန်ဖက်ဒရယ်တီကအနေနဲ့လာတာပါသူတို့မှခြားသောအခွင့်အာဏာတစုံတရာမပါခဲ့ဘူးဆိုတဲ့သဘောမျိုးတက်ရောက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့လည်းနောက်ဆုံးမှာတော့ဒီဆင်းရဲခွဲကိုပြန်ပြီးတော့ရှုပ်သိမ်းပြီးတော့ကျွန်တော်တို့ဒီအခမ်းအနားဆက်ပြီးချင်းပါတယ်ကျွန်တော်တို့ဆက်သွားမြဲဆက်သွားမြဲသိမ်းမောင်းမြဲဆိုတဲ့လုံကျွန်တော်တို့လုပ်ငန်းရှင်တိုင်းဆက်ပြီးတော့ခဲ့ပါ
လာရောက်ဆွေးနွေးကြသူတွေဟာအစိုးရကတာဝန်ပေးလို့လာတဲ့အကြောင်းကိုတော့ပြောဆိုခြင်းမရှိသလိုကျောင်းသားတွေဘက်ကပြောဆိုချက်တွေနဲ့ပတ်သက်လို့လည်းတာဝန်ယူဖြည့်ရှင်းပေးနိုင်တဲ့သူတွေမဟုတ်ဘူးဆိုပြီးကျောင်းသားတွေကဆိုပါတယ်။ကျောင်းသားတွေဘက်ကတော့ညှိနှိုင်းဖို့အခြေအနေမရှိတဲ့အကြောင်းသူတို့ရဲ့သဘောထားတွေကိုထုတ်ပြန်ခဲ့ပြီးဖြစ်တယ်လို့ဆိုပါတယ
်။ကျွန်တော်တို့အဓိကကျွန်တော်တို့ပြောတာကဟိုကျွန်တော်တို့ညှိနှိုင်းနေဆိုတာကျွန်တော်တောင်းချောက်လဲညှိနှိုင်းနေပြီးသားဥပဒေဆိုတာကိုအတမတားတယ်ပညာရေးရှင်ကြောင်းလဲမှုကိုအနန္ဒီယာအနေနဲ့အရင်ဆလုပ်တဲ့အချိန်လုံးကဒီကကျွန်တော်တို့ဘာလို့ကျင်လဲဆိုတာသူပြောပြထားပြီးသားနောက်ပြီးတော့အဲ့ဒီအချိန်မှာဆက်ပြီးတော့ CSR နဲ့ဆက်တွေ့တယ်ကျွန်တော်တို့ညှိနှိုင်းမှုတွေကအဲ့ကလေးကစတာညှိနှိုင်းဥပဒေဆက်ပြီးရေးနေတဲ့ချိန်တောင်းချောက်မှာလဲကျွန်တော်တို့တော့လိုချင်တဲ့ချက်တွေကိုဟိုသူတို့ဖိတ်တယ်ဖြစ်တယ်မဖိတ်ဘူးဖြစ်တယ်ကျွန်တော်တို့မရရတဲ့အနေနဲ့တက်ရောက်ပြီးတော့ပြောတာမျိုးတွေရှိတယ်နောက်ဥပဒေလူကြမ်းဖြစ်နေတဲ့အခါမှာလဲကျွန်တော်တောင်းချောက်ကိုကျွန်တော်ညှိနှိုင်းရေးကမရက်ခင်ဒါမဲ့ခုနပြောတဲ့သူတို့ရဲ့လေ့လာရှုမှုကတောင်းချောက်လေ့လာရှုမှုပဲတော့ကျွန်တော်တို့ကတော့ဆက်ပြီးအခုချိန်မှာလဲညှိနှိုင်းရေးဆိုတာကျွန်တော်တို့ဆန္ဒရှိနေသေးပဲဘယ်လိုမှတော့ဒါမဖြစ်နိုင်ဘူးကျွန်တော်တို့ကဟိုဟိုအခုချိန်မှာကျွန်တော်တို့ကိုညှိနှိုင်းမယ်ဆိုတာကျွန်တော်တို့ဘာအမှတခံချက်မှမပေးနိုင်မယ်နဲ့တော့ညှိနှိုင်းလို့တော့မရဘူးအဲ့ဒါအဓိကပြဿနာပဲဖြစ်။ဟုတ်ကဲ့နောက်တစ်ခုကဟိုကျွန်တော်တို့လိုချင်တဲ့အချက်ဆိုတာကျွန်တော်ဆက်ညှိနှိုင်းကြမလို့ကျွန်တော်တို့ပညာချက်တွေထုတ်ပြီးတာချိန်မှာလဲဆွေးနွေးတဲ့အားတွေကျွန်တော်ပြောပြီးတာအတွေ့အကြုံကကျွန်တော်တို့ဆွေးနွေးချက်တွေကိုလူလူရှုစားကြတာကြီးပဲလေ။အဲကျွန်တော်တို့ကဒါတွေအကုန်လုံးတောက်လျှောက်ပြောပြီးတာဆိုတော့ညှိနှိုင်းရေးဆိုတာကတော့နည်းနည်းကျွန်တော်တို့ကိုဟိုဆက်ပြီးတော့ကျွန်တော်တို့လှုပ်ရှားမှုကိုရပ်တန့်သွားအောင်လုပ်တယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ်ဖြစ်
။ကျောင်းသားတွေဟာနိုင်ငံလုံးဆိုင်ရာအရေးပေါ်အစည်းအဝေးကိုပြီးခဲ့တဲ့ရက်ပိုင်းကပဲ2ရက်ကြာကျင်းပခဲ့ပြီးကျောင်းသား900ခန့်ပါဝင်တဲ့အစည်းအဝေးကနေအမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှတ်ဖို့ဆုံးဖြတ်ခဲ့ကြတာပါ။အာဏာပိုင်တွေကတော့ပြီးခဲ့တဲ့ရက်တွေကစပြီးကျောင်းသားတွေကိုတားဆီးမှုတွေလုပ်ခဲ့တာတွေရှိခဲ့တယ်လို့ကျောင်းသားတွေဆန္ဒပြရလမ်းတလျှောက်သတင်းယူမှုတွေလည်းလုပ်ခဲ့ပါဗျ။ ကျောင်းသားတွေဟာညဘက်တွေမှာအိမ်မပြန်ကြပဲတနေရာမှာစုဝေးပြီးလူစုမကွဲအောင်စုစည်းထားကြသလိုနေ့စဉ်သူတို့ဆန္ဒထုတ်ဖော်မဲ့နေရာတွေကိုလည်းကြိုတင်အကြောင်းကြားထားတာကြောင့်လူထုပါဝင်မှုတွေရှိလာတယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီမဆန်ခြင်းလူ့အခွင့်အရေးဒန်းတူညီမျှမှုမရှိဘဲငြင်းငြမ်းစွာပညာသင်ကြားရေးကိုအာမခံမှုမရှိဘူးဆိုပြီးအချက်6ချက်ထုတ်ပြန်ကကျောင်းသားတွေကကန့်ကွက်ခဲ့တာဖြစ်ပါတယ်ရှင်
မအေးမှာစူးစီးတင်ပြသွားတာပါရှင် VOA မြန်မာပိုင်းအတန်းလွင့်အစီအစဉ်တွေကိုဒီနေ့က9ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်ခုဆက်လက်ပြီးနိုင်ငံတကာသတင်းဖက်အလက်ပေးခင်ပြည်တွင်းသတင်းတပုတ်တင်ပြပါအောင်မယ်တိကတိတစောင်းမုံလာပြည်ကျော်၁၀ရက်နေဟာဆိုရင် British ကိုလိုနီလက်ထက်ကတက္ကသိုလ်ရဲ့ဥပဒေပြဋ္ဌာန်းနာမှာကန့်သတ်ချုပ်ချယ်မှုတွေနဲ့အဆင့်အတန်းခွဲခြားထားတွေကိုစတင်တော်လှန်ခဲ့ကြတဲ့ကျောင်းသားတွေရဲ့တပိတ်မောက်ခဲ့ကြတဲ့94နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြမလွတ်လပ်ရေးအတွက်အဆဦးကောင်းလို့ပြောရပေမဲ့အဆဦးကောင်းလို့ပြောရမယ်ဒီကနေ့ကြာရောက်တဲ့အမျိုးသားအောင်ပွဲနေ့ရဲ့အနှစ်သာရနဲ့ဒီကနေ့ခေတ်ကျောင်းသားလူငယ်တွေမှာရောအမျိုးသားရေးစိတ်ဓာတ်ဘလောက်ဆက်လက်ဆင့်ကမ်းရှိကြသေးတယ်လဲဆိုတာကိုတော့မတ်သိငီထိုက်ကစူးစီးတင်ပြချပါရရှင
်မြန်မာတက္ကရာ1386ခုနှစ်တစောင်းမုံလာပြည့်ကျော်10ရက်နေ့ဒီကနေ့ဟာဆိုရင်ကိုလိုနီနယ်ချဲ့တွေရဲ့တက္ကသိုလ်ရဲ့ဥပဒေကိုသပိတ်မှောက်ခဲ့ကြတဲ့94နှစ်မြောက်အမျိုးသားအောင်ပွဲနေ့နှစ်ပတ်လည်အခါသမယဖြစ်ပါတယ်1920ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာဗြိတိရှ်ကိုလိုနီတို့ကမြန်မာကျောင်းသားတွေကိုကန့်သတ်မှုတွေအဆင့်အတန်းခွဲခြားတာတွေလှုပ်ဆောင်ထားတဲ့တက္ကသိုလ်ရဲ့ဥပဒေကိုပြဋ္ဌာန်းတာကိုဆန့်ကျင်ခဲ့ကြတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုဟာဆိုရင်အင်္ဂလိပ်ကိုလိုနီဘဝကနေလွတ်မြောက်လူစိတ်ကိုအစအဦးလမ်းပြခဲ့တာဖြစ်တယ်လို့ဝိုင်းရနိုင်ငံရေးသမားကြီးသခင်ချန်ထွန်းကပြန်ပြောပြပါတယ
်။အာဒီလွတ်လပ်ရေးရတာဟာဒီတပိတ်ကြီးကအခြေခံလို့ရလာတယ်လို့ဘဝဒီလိုပဲပြောချင်တယ်။ဘာလို့လဲဆိုတော့1920ခုနှစ်မှာအင်္ဂလိပ်စိုးရွားကတိတ်ပြီးနေထားတဲ့ခါကျတော့ကြောက်နေရလားနော်ကြောက်နေရတဲ့ခါမှာဒီဒီတပိတ်ကြီးပောက်ပြီးတော့အဲ့ဒါလုတ်လိုက်တော့အဲ့ဒီမှာဒါပရမသုံးတပိတ်ပေါ့လေဟလာဒါချင်းမြောင်းတဲ့တပိတ်ဒီတပိတ်လုံးတိမ်နတ်နတ်ဒုတိယကျတော့1938ခုနှစ်ကျတော့ဟလာအကြီးကြီးဖြစ်သွားတာ
ဒီကျောင်းသားတပိတ်ကနေအမျိုးသားကျောင်းနေဖွင့်လှစ်ခွင့်ရခဲ့ပြီးဒီကျောင်းနေကနေမြမလွတ်လပ်ရေးမိရှုတဆောင်ဘိုးချုပ်အောင်ဆန်းပါဝင်မြမလွတ်လပ်ရေးဖက်ဆက်တော်လန်ရေးတို့အတွက်ရေးပါတဲ့ကျောင်းသားခေါင်းဆောင်များစွာကိုမွေးထုတ်နိုင်ခဲ့တယ်လို့ဝိုင်းရင်နိုင်ငံရေးသမားကြီးသခင်ချန်ထွန်းကပြောပါတယ်
။ပေါ်တော့ဘက်ကတော့ကောင်းတယ်ပေါ့နောက်ပိုက်ကျတော့ဟလာ1938ကျတော့တပုံထထမိကျုပ်ရုပ်ရှုပ်ရှုပ်ဆိုပြီးတော့ကိုအော်လာတဲ့သဘောရောက်လာတယ
်။ဟုတ်က
ဲ့။အဲ့လိုသဘောကျားအဲ့ဒီကနေအမှန်တော့လူလေးရဖို့အတွက်အမနာအလားဒီအခြေခံနေပြီးတဲ့နေ့လို့ပဲဆိုလို့ရပါတယ်။အဘောကျောင်းသားတွေကမှောက်ခဲ့လို့ဟလာ1920ခုနှစ်ကျောင်းသားတွေသူကအကုန်လုံးအဲ့တော့သူကသူကကျောင်းစီတွေမြင်ရတော့ National ကျောင်းကြီးခွဲထားပြီးတော့ National ကျောင်းစီကြီးလောက်ကြတာအဲ့ဒီကလည်းဘီရောက်ပါတော့ရောက်တဲ့ပုံကိုဒီပေါ့လေအားရုပ်ဘီရုပ်ကျောက်ကလူတို့ရဲ့ဒီ National ကျောင်းကြီးမှာသူတို့ဆရာဝန်လုပ်ကြပါလို့ဆိုတော့တချို့ကတော့လက်ပြတ်မှာပဲနေကြပါအဲ့လိုဟိုကလည်းမလိုက်ရဘူးမလိုက်ရတော့ဒီတပည့်ကြီးကဒီတိုင်းမဲ့အဲ့ National ကျောင်းကြီးထူထောင်ဝင်ရသွားတဲ့သဘောပေါ့အားပြီးတဲ့သဘောဖြစ်သွားအဲ့ဒါလူကြီးက National ကျောင်းမန္တလေးမှာဆိုလို့ရှိရင်ဆိုင်းနမ်မှာတချောင်းပြုတ်တမ်းမှာတချောင်းပေါ့လေနှစ်ချောင်းတောင်ရှိခဲ့တာနောက်ပိုင်းကျတော့ဆိုင်းနမ်ကပြက်ပြီးတော့ပြုတ်တမ်းရောက်တယ်
ဒီဘက်ခေတ်ပိုင်းမှာတော့မြမလွတ်လပ်ရေးအတွက်ရေးပါတဲ့အမျိုးသားအောင်ဖွဲ့နေအထိမ်းအမှတ်အခမ်းအနားတွေကိုအစိုးရဘက်ကစိတ်လိုလက်ရကျင့်ပါတာမျိုးတွေမရှိတော့သလိုမျိုးဆက်သစ်တွေချားမှလည်းတစောင်းမုံလာပြီကျော်ဆယ်ရက်နေအမျိုးသားအောင်ဖွဲ့နေဆိုတာနဲ့အမျိုးသားအောင်ဖွဲ့နေရဲ့အနှစ်သာရတို့ဟာမိပြောက်ခံနေရပြီလို့သခင်ချန်ထွန်းကပြောပါတယ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကူကတော့လူငယ်တွေရဲ့စိတ်ထဲမှာအမျိုးသားနည်းရဲ့အနှစ်သာရအမျိုးသားရေးစိတ်ဓာတ်ကိုပြန်ပြီးတော့လှုပ်နှိုးဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ
်။ကျောင်းသားလူတည့်ရလုံးအင်မွေးချနေရမဟုတ်ဘူးခင်ဗျာ။ကျောင်းသားလူတည့်ရလုံးအင်မွေးချခံထားတာပါ။အဲ့တော့ကျောင်းသားလူအင်မွေးချခံလိုက်ကျောင်းသားလူကျွန်တော်တို့ကျောင်းသားသမဂ္ဂတွေကလှုပ်နှိုးလိုက်မယ်ဆိုလို့ရှိရင်တော့တခြားကိမှာကျွန်တော်တို့ကျောင်းသားလူတည့်ရလုံးကလိုချပြီးတော့ကျွန်တော်တို့နဲ့အတူလက်တွဲပူးပေါင်းပြီးတော့မတရားမှုအနာရှင်တွေမတရားမှုတွေကိုစတင်တော်လှန်လိုက်မယ်လို့ကျွန်တော်တို့ဒီပါတယ်။
လက်ရှိမှာလည်းမြန်မာအစိုးရကပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေကိုရှားနေချီတဲ့ကျောင်းသားတွေသပိတ်မှောက်နေကြပါတယ်။မြန်မာသမ္မတဦးသိန်းစင်ကတော့ဒီကနေ့ကြာရောက်တဲ့အမျိုးသားနေ့အခါသမယမှာ မြန်မာပြည်သူပြည်သားတွေကောင်းကျိုးချမ်းသာတွေနဲ့ပြည်စုံပြီးမင်္ဂလာအပေါင်းခန့်ညောင်းကြပါစေလို့ဆုတောင်းပြီးဒီကနေ့ခြားရောက်တဲ့94နှစ်မြောက်အမျိုးသားနေ့အခါသမယဟာဆိုရင်ပထမဦးဆုံးအမျိုးသားပညာရေးဥပဒေပြဋ္ဌာန်းနိုင်ခဲ့တဲ့နှစ်ထူးနှစ်မြတ်ဖြစ်ပါတယ်လို့သုံးဝင်လာမှာဖော်ပြခဲ့ပါတယ်ရှင်
။မတင်ကြီးထိုက်ကမင်းမြန်တင်ပြထားရပါရှင်။အခုတော့လာမယ့်အင်္ဂါနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာကိုသားညွန့်ဦးကဗအကြောင်းတွေဆွေးနွေးမလဲဆိုရနာဆင်ကြည့်ရအောင်ပါ။
ရှာမှုတမိုင်းမှာရှေ့ပြေးတအုပ်ကနေထွက်ထွက်လာတတ်တဲ့မြန်မာចောင်းသားတွေဟာမကြခင်ကပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြပြီးလမ်းမပေါ်ရောက်လာကြပြန်ပါပြီ။အမျိုးသားပညာရေးဥပဒေကိုចောင်းသားတမကတွေဘာကြောင့်မကြေမနက်ဆန္ဒပြကန့်ကွက်နေကြပါသလဲ။တာဝန်ရှိသူတွေဘက်ကဘလို့တုံ့ပြန်လာမယ်လို့ចောင်းသားတွေမျှော်လင့်ထားပါသလဲ။အခုလာမယ့်အင်္ဂါနေ့ညပိုင်းတိုက်ရိုက်လှိုင်းလိုက်အစီအစဉ်မှာဒီအကြောင်းကိုဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေ VOE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ကြပါတယ်။မိမိတို့ဆွေးနွေးမေးမြန်းလိုတာကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေလူရင်းတူရှင်းရေးသားအတန်သွင်းပြီး VOE ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE ရဲ့တယ်လီဖုန်းနံပါတ်က1-232-382-5554 email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သောတာရှင်တွေကိုကြိုဆိုပါတယ်ရှင
်။ VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်စနေနဲ့အင်္ဂါနေ့တွေမှာအသစ်ထုတ်လွှင့်ပေးနေပါရယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရယ်ရှင်။အခုတော့နိုင်ငံတကာသတင်းဖက်အလဲပေးရအောင်ပါ။ Islamic အစွန်းရောက် IS စစ်သွေးကြော်ရဲဟာလူသားထုအပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မြောက်လောက်အောင်Syria အရှေ့မြောက်ဘက်ကအရက်သားတွေကိုရောစစ်သားတွေကိုပါအကြမ်းတမ်းရက်ဆက်စွာအကြမ်းဖက်တာအပြင်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့ကုလစုံစမ်းရေးအရာရှိတွေကပြောပါရယ်စုံစမ်းရေးကော်မရှင်က Syria နိုင်ငံအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီး Syria IS အကြမ်းဖက်ဝါဒီတွေရဲ့အုပ်ချုပ်မှုအောက်ရှင်တန်းချင်း Rules of Terror Living Under IS in Syria အမီယာစာရန်တစောင်းထုတ်ပြန်ပါရယ် VOA သတင်းထောက် Lisa Schling သတင်းပေးပို့ထားတာကိုဆက်ပြီးတင်ပြပါမယ်ဆီးရီးယားနိုင်ငံတွင် IS စစ်သွေးကြော်ရဲအုပ်ချုပ်မှုအောက်မှနေထိုင်ကြတဲ့အရသားတွေရဲ့စိုးရင်ကြောက်လန့်မှုတွေကိုအစီရင်ခံစာကအသေးစိတ်ရေးသားတင်ပြထားပါရယ်။အဲ့ဒီအစီရင်ခံစာကိုမြင့်မြင့်တက်သေးတွေညှဉ်းပန်းနှိပ်စက်ခံရတဲ့သူပေါင်းအယောက်300ကျော်ကိုတွေ့ဆုံမေးမြန်းပြီးရေးသားပြုစုထားတာပါ။စုံစမ်းရေးမှုတွေရဲ့အဆိုအရညှဉ်းဆဲတပ်ဖြတ်မှုတွေကိုလက်အင်္ကာတွေကိုဖျက်တောက်တာတွေလူမြင်ကွင်းမှာကျိန်းနဲ့ရိုက်တာတွေဟာပုံမှန်ဖြစ်လျက်ရှိနေပြီးကိုယ်လက်အင်္ကာပြက်စီနေတဲ့လူခန္ဓာကိုယ်တွေကိုပြသထားတာတွေဟာအယက်သားတွေကိုပိုးပြီးထိတ်လန့်ကြောက်ရွံ့စေတယ်လို့ပြောပါရယ်။ဒါတင်မကပါဘူး။ဆီးရီးယားကအမျိုးသမီးတွေမိမငယ်လေးတွေကိုလူမြင်ကွင်းထွက်လာခွင့်မပေးပါဘူး။ခွင့်ပြုချက်မရဘဲစန့်ကျင်ဖက်လိန်နဲ့ဆက်သွယ်တဲ့အတွက်ကြောက်တုံးကြောက်ခဲတွေနဲ့ပြစ်ပြီးအပြစ်ပေးတာမျိုးတွေလည်းရှိတယ်လို့ဆိုပါရယ်။ IS တို့မဟုတ် ISIS လို့ခေါ်တဲ့ဒီအစွန်းရောက်တွေကအမျိုးသမီးတွေဘလို့ဝတ်ဆင်ရမလဲ။ဘသူတွေနဲ့အပေါင်းအသင်းလုပ်ရမလဲဆိုတာတွေအပြင်ပြန်နေရမှာအလုတ်လုံနိုင်တယ်ဆိုတာတွေကိုပါဆုံးဖြတ်ပြထားနေလို့အစီရင်ခံစာကဖော်ပြထားပါတယ်။စုံစမ်းရေးကော်မရှင်ဥက္ကဋ္ဌပေါလိုပင်နေရိုကတော့ကလေးငယ်တွေနဲ့တချို့လူနည်းစုတွေကိုလည်းနှိပ်စက်အနိုင်ကျင့်ကြတယ်လို့ပြောပါတယ်။ဒီအပြင်သတင်းထောက်တွေလှုပ်ရှားတက်ကြွသူတွေကိုလည်းဆီးရီးယားက IS အုပ်ချုပ်မှုအောက်မှနေထိုင်နေသူတွေရဲ့နှိပ်စင်ခံစားမှုတွေကိုဆက်သွယ်မေးမြန်းတဲ့အတွက်လည်းဖမ်းဆီးနှိပ်စက်ပြန်ပါတယ်
။ The so-called ISIS has committed the war crimes and crimes against humanity. The abuse
ISIS ရဲ့ဒီဖွဲ့ဟာလူသားတို့ပေါ်ရာဇဝမှုတွေကျူးလွန်ခဲ့ပါတယ်။ Syria ကိုဆန့်ကျင်ပြီးနှိပ်စက်ညှဉ်းပန်းမှုတွေ၊ရန်ပြူစွာမှုတွေ၊ရာဇဝမှုတွေကိုသူတို့ရည်ရွယ်ချက်ရှိရှိကျူးလွန်ကြတာပါ။ ISIS ကိုဥဆောင်ညွှန်ကြားနေသူတွေကဒီဆရာဇဝမှုနဲ့လူသားတို့ပေါ်ရာဇဝမှုတွေကိုတမင်ကျူးလွန်နေပါတယ်။ဒီလူရက်တွေအတွက်သူတို့တွေအားလုံးမှာတာဝန်ရှိပါတယ်။
အစီရင်ခံစာမှာဆက်ပြီးဖော်ပြထားတာကတော့ IS ရဲ့နှိပ်စက်မှုတပ်ဖြတ်မှုတွေကိုကလင်းငယ်တွေကတားကောင်ဖြစ်ခဲ့ရုံသာမကမျက်မြင်လဲတွေ့ခဲ့ရတယ်လို့ဆိုပါရယ်အသက်18နှစ်အောက်ယောက်ျားကလေးတွေကိုတခြားလက်နက်ကင်အဖွဲ့တွေနဲ့အဆက်အသွယ်လုပ်တယ်ဆိုရဲဆွဆွဲချက်တွေနဲ့တပ်ဖြတ်ခံနေရပါတယ်ဒါတွေမကပါဘူးအသက်5နှစ်ကနေ16နှစ်ကြားကလင်းငယ်တွေကိုတိုက်ခိုက်ရေးစစ်သားတွေအဖြစ်သိမ်းသွင်းပြီးသူတို့ကိုစစ်တင်တန်းပေးနေပါတယ် ကော်မရှင်အဖွဲ့ဝင်ဗစ်တီမူထရာဖွန်ကတော့လူတွေကိုအစုအပြုံလိုက်တပ်ဖြတ်တဲ့ဗီဒီယိုအခွေတွေကိုအဲ့ဒီကလေးငယ်တွေကိုရည်ရွယ်ချက်ရှိရှိပြသတယ်လို့ဆိုပါတယ်။သူကဆက်ပြောရမှာတော့ကလေးတွေကိုအယူဝါဒသွတ်သွင်းနေတာဟာတိတ်ကိုစိုးရင်စရာကောင်းပါတယ်။ဒါကြောင့်အကျန်းဖက်အုပ်စုရဲ့အုပ်ချုပ်မှုအောက်မှာနေရသည်ဖြစ်စေမနေရသည်ဖြစ်စေသူတို့တွေကိုအဲ့ဒီအကျန်းဖက်အယူဝါဒသွတ်သွင်းခံရနိုင်တဲ့အန္တရာယ်ရှိနေပါတယ်။သူတို့ကိုအကျန်းဖက်မှုပြန့်ပွားလာအောင်အတုံးချခံရနိုင်တယ်လို့သူကပြောသွားပါရဲ့ရှင်။မတ်တဟွန်ကတော့ကလေးငယ်တွေကိုအတုံးချပြီးတိုက်ပွဲဆင်နွှဲတဲ့လုပ်ရက်တွေအားလုံးရဲ့လက်သေးက IS တွေလို့ဆွဆွဲပြောဆိုပါရဲ။ကလေးတွေဟာအလွန်အလွန်ရက်စက်မှုတွေကျူးလွန်ကောင်းကျွလွန်နိုင်ပေမဲ့သူတို့ကိုတားကောင်းတွေဖြစ်တာမြင်ပြီး IS ရဲ့အရွယ်ရောက်ပြီးသူတွေကတော့တရားခံတွေဖြစ်တယ်လို့သူကဆက်ပြောပါရဲ။ Syria ရဲ့နိုင်ငံရေးပြုတ်ပြင်းပြောင်းလဲမှုမှာနိုင်ငံတကာအတိုင်းအဝိုင်းကရောဆီးရီးယားအစိုးရဖက်ကပါသူ့ပြည်တွင်လက်နက်ကိုင်တိုက်ပွဲတွေအဆုံးသတ်နိုင်ရေးပါဝင်မှုပြက်ကွက်ခဲ့တဲ့အတွက်အစွန်ရောက်အကြမ်းဖက်မှုတွေကြီးထွားလာတာဖြစ်တယ်လို့စုံစမ်းရေးကော်မရှင်အရာရှိကပြောဆိုသွားပါတယ်ရှင်ရဲ့တင်းငွေတွေနဲ့သတင်းတွေကိုနားဆင်နေရတာဖြစ်ပါရဲ့ရှင်။နောက်နှစ်နာရီအကြာမှာထုတ်လင်းမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တက်ကြီးစကားသတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ပထမပိုင်းနာရီဘက်မှာလိုင်းလက်မီတာ190လိုင်းတိုမီတာ24ရို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနားဆင်နိုင်ပါရဲ့ရှင်။အခုနားဆင်နေကြတဲ့တင်းငွေနဲ့ညနေဖက် Video VOA အစီအစဉ်တွေကိုမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။ညပိုင်းအစီအစဉ်တွေအဆုံးမတတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညွန်ဦးကတလက်ကြီးညာပေးပါမယ်ရှင
်။ IS သူကြောက်ဖွဲ့ဟာသူတို့ဖမ်းဆီးထားတဲ့ American အကူအညီပေးရေးဝန်ထမ်းတဦးကိုခေါင်းဖြတ်တတ်လိုက်ပြီးဆိုပြီးတော့တင်းငွေနေကအင်တာနက်ပေါ်တင်တဲ့သူတို့ရဲ့ Video File တခုမှပြောဆိုပါရတယ်။သူတို့ထုတ်ပြန်တဲ့ဒီ Video File ဟာအမှန်ဟုတ်မဟုတ်ဖြစ်နိုင်ချေအများဆုံးသိနိုင်မှုတွေ American ထောင်လိုက်အဝင်ဝိုင်းကစုံစမ်းဆောင်ရွက်နေပြီလို့မြို့သားလူမျိုးရေးကောင်စီရဲ့ပြောခွင့်ရအမျိုးသမီးကပြောပါရတယ်။ရုရှားသမ္မတ Vladimir Putin အနေနဲ့ Ukraine ပြည်ပခောက်ကိုအဆုံးသတ်ရေးကိစ္စမှာနိုင်ငံတကာသဘောတူညီချက်တွေနဲ့ဥပဒေတွေကိုဆက်ပြီးတော့ချိုးဖောက်နေမယ်ဆိုလို့ရှိရင်တော့ရုရှားနိုင်ငံဟာနိုင်ငံတကာအဝင်ဝိုင်းတွေကနေခွဲထွက်တဲ့အထူးကြံနိုင်ငံတစ်ခုဖြစ်လာလိမ့်မယ်ဆိုပြီးတော့ American သမ္မတ Barack Obama ကသတိပေးပြောဆိုခဲ့ပါတယ်။ American ပြောင်းစုမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေအတွက်လွှတ်တော်ခွင့်ပြုချက်ကိုတောင်းစီရမလိုဘဲနဲ့သူ့ရဲ့အုပ်ချုပ်ရေးအာဏာကိုအသုံးပြုဆောင်ရွက်နိုင်ဖို့အတွက်ပြင်ဆင်နေတယ်လို့ American သမ္မတ Barack Obama ကပြောဆိုပါတယ်။နောက်တစ်ကြိမ်အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားတဲ့အခြေအနေမျိုးလွှတ်တော်မတ်ချုပ်ကချင်းချောက်လာခြင်းအဖြစ်လူမှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲရေးတွေမဖြစ်လာအောင်ဆောင်ရွက်တာမျိုးသူ့အနေနဲ့လက်ခံနိုင်မှာမဟုတ်ဘူးလို့သမ္မတဥပမာကဩစတြေးလျနိုင်ငံမှာလုပ်နေတဲ့ G20 အစည်းအဝေးပြီးမှပြောဆိုသွားတာဖြစ်ပါတယ်။လူမှုကြီးကြပ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုဥပဒေကြမ်းကိုလွှတ်တော်မှာမဲမခွဲပေးဘူးဆိုရင်တော့ဒီနှစ်အကုန်ပိုင်းကျရင်သူ့အနေနဲ့ဒီအုပ်ချုပ်ရေးအာဏာအမိန့်အချို့ကိုထုတ်ပြန်သွားဖို့ရှိတယ်ဆိုပြီးတော့ပြောဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတကာမှာပြည်တွင်းကုန်ထုတ်လုပ်မှုကိုမြင့်တင်ရေးအစီအစဉ်တရက်ကိုဒီကမ္ဘာစီးပွားရေးထိပ်သီးနိုင်ငံခေါင်းဆောင်တွေကနေပြီးတော့အခုဒီ G20 စနစ်ဘွဲ့မှာထုတ်ပြန်လိုက်ပါတယ်။တည်ပို့ဆောင်ရေးမှာယင်းနှိမ့်နှံ့မှုတွေလုပ်ဖို့နဲ့လွတ်လပ်စွာကုန်သွယ်မှုကိုတိုးမြင့်ခြင်းအဖြစ်ပြည်တွင်းထုတ်ကုန်ပမာဏကိုတိုးမြင့်လိုက်ဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာပဲရာသီဥတုပြောင်းလဲမှုကိုပူပေါင်းဖြေရှင်းဆောင်ရွက်သွားကြဖို့နဲ့အနောက်အာဖရိကတိုက်မှာပြန်ပွားဖြစ်ပေါ်နေတဲ့ Ebola virus ထိန်းချုပ်ရေးနိုင်ငံတကာကြိုးပမ်းချက်တွေကိုထောက်ခံမယ်ဆိုတဲ့အချက်လက်တွေလည်းပေါ်ပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီအသေးခံဘုံခွဲတိုက်ခိုက်မှုအတွင်းမှာအာဖဂန်ပါလီမန်အမျိုးသမီးအမတ်တူအသက်ရှင်လွတ်မြောက်သွားပါတယ်။အဲဒီတိုက်ခိုက်မှုအတွင်းမှာတော့ဒီဘေးမှာရှိတဲ့လူ3ဦးထက်မနည်းသေဆုံးခဲ့ပြီးတော့လွတ်တော်မတ်အပါဝင်လူ10ဦးကျော်တန်းရခဲ့ပါတယ်။လွတ်တော်မတ်ဖြစ်တဲ့ဆူကရီယာဘာရက်ဇိုင်ဟာကပူးမှာကားနဲ့တွာလာနေစဉ်မှာအသေးခံဘုံခွဲတိုက်ခိုက်မှုကြုံခဲ့ရတယ်လို့အာဖဂန်ရဲကပြောပါတယ်
။တရင်အချင်းချုပ်ကိုကိုသားညုံဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရင်းမှုကမတ်တီငိထိုက်ဖြစ်ပြီးတော့စက်ဖိုင်းအင်ဂျင်နီယာကတော့ Brian McCullier ဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့9ချိန်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်။တော်တော်ရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.